ရခိုင်ပြည်နယ်စစ်ရေးပြည်ပခရရဲ့အတွင်းစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာနှွေရာသီတောက်သုံးရေပြက်လက်ပြီးနောက်ဆက်တွဲဝမ်းပြက်ဝမ်းလျှောနဲ့ဖျားနာသူတွေတိတိတသာများလာနေတယ်လို့အကူအညီပေးနေတဲ့အဖွဲ့တွေကပြောကြပါတယ်။တိုက်ပွဲတွေကြားသွားလာရေးအခက်အခဲကြောင့်ကျန်းမာရေးဆောင်ရှောက်မှုအပြည့်ဝရဖို့ခက်ခဲတယ်လို့လည်းဆိုပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဧပြီလရဲ့ပူပြင်းတဲ့ရာသီမှာမတန့်ရှင်းတဲ့တောက်သုံးရေတွေကြောင့်ရခိုင်ပြည်နယ်ကစစ်ရှောင်စခန်းတချို့မှာကျန်းမာရေးဆိုင်ရာပြဿနာတွေဖြစ်ပွားနေတယ်လို့စစ်ဆောင်ရေးကိုကြီးဆောင်ရွက်နေတဲ့ရခိုင်တိုင်းတိုင်းမျိုးနွယ်စုအစည်းအရုံးတွင်မှဦးစောစောထွန်းကပြောပါတယ
်ဒီမှာအရေးကိုပုံပြအခြေအနေရှိတဲ့အချိန်ကပြခတ်တွေရောအကုန်လုံးတော်တော်များများကဒီတလပဲစားတွေအမှားပဲရှိနေတုန်းပဲအဲ့ဒီကပုံတွေနဲ့တူတူကဖြစ်လာတာကတော့တာတုံးရှပါတဲ့ပြဿနာပေါ့တာတုံးရကအခုကဟိုသခင်တော်လောက်မှာတာတုံးရတောင်းရကပြဿနာတက်နေတာအခုကမချူသခင်တွေဆိုရင်တောင်းရလုံးဝပြင်းနေတယ်လို့ကိုဖြစ်နေပြီဒီချိုးဒီသခင်တော်လောက်မှာတော့တောင်းရကရှိနေတယ်ဆိုလို့မင်းလည်းရေကတိတ်မကောင်းဘူးအဲ့တော့ဒီကုလာရဲ့ညီချပါတာရဲ့အာရုံပြုမလာရင်ဒီကျမရဲ့ဘက်မှာဆိုလို့ရှိရင်တော့ဒီခန္ဓာ၆ဆို့ပျောက်ကွန်းချိုတွေကသခင်တော်မင်းနဲ့ဖြစ်နေကြပါလေ။အဖြစ်များလာကတော့ဒီရေသေးတော်မင်းမှာဆိုရင်စင်ခုံးတိုင်ကိုဖောက်ခန္ဓာတော်ဝင်းပြေမှုချဖြစ်တာရောရှိတယ်။နောက်လင်းညိုမြေအထက်ဘက်မှာရှိတယ်။စင်ဘော်ကိုင်းတို့စင်ခေတို့ပေါ့လေ။တော်တော်မင်းမှာဆိုလို့ရှိရင်လည်းဒီဝတောင်းကမင်္ဂလာကျန်သောဒီစကင်းတွေပါလေကျမရေရှိုးရှိနေရှိနေပါလေ
မြအုပ်မြုပ်နယ်စင်ခဲစစ်ပေးဆောင်စကမ်းမှာဖြန်းနာချင်းနဲ့ဝင်းလျှောယောဂါဖြစ်ပွားနေသူရှိဦးပြင်တခြားယောဂါဖြစ်ပွားနေသူ10ဦးထက်မနည်းရှိနေတယ်လို့ကြောက်တော်မြို့နယ်ဝါတောင်စကမ်းမှာဖြန်းနာဝင်းလျှောသူ22ဦးတောင်မင်္ဂလာစကမ်းမှာ17ဦးရှိနေတယ်လို့ဥစစော်ထွန်းကပြောပါတယ်ဒီစီရင်ဟာရခိုင်တိုင်းဒါမြို့နယ်စုစည်းရုံးရဲ့လက်လှမ်းမိတဲ့လောက်သာတွေ့ရှိထားတာဖြစ်ပြီးတခြားစကမ်းတွေမှာလည်းဖြန်းနာမှုတွေရှိနေကြောင်းဥစစော်ထွန်းကပြောပါတယ်ပြီးကြတဲ့ရက်ပိုင်းတုန်းကမြအုပ်မြုပ်နယ်စင်ခဲစစ်ပေးဆောင်စကမ်းမှာဖျားနာတာနဲ့ဝန်ချောယောဂါဖြစ်ပွားခဲ့တယ်လို့ဒီရက်ပိုင်းတွင်မှာကျမ်းမာရေးဝန်ထမ်းတွေရောက်လာလို့ကုသနေစေလို့စင်ကဲဆစ်ဆောင်စကန်းတာဝန်ခံဦးသွန်းဖြူကပြောပါတယ်
။ပြီးခဲ့တဲ့ရက်တုန်းကတော့အဖျားတွေလည်းရှိတယ်။နောက်ပြီးတော့ဝန်ချောဝန်ပြက်လေးဖြစ်တဲ့ဟိုအိုင်လန်ဒ်ကလေးတွေလည်းရှိတယ်။အခုတော့ကျမ်းမာရေးမှုရောက်တယ်လို့အဲ့ဒါတွေဖြေကူးနေပါတယ
်။အထူးသဖြင့်စင်ကဲစကန်းမှာမသရှင်းတဲ့လေးမျိုးမြင့်ရေကိုတာတောက်သုံးနေရတယ်လို့ဦးသွန်းဖြူကဆက်ပြောပါတယ်။
တော့တုံးရတာဒီမင်းမျိုးရဲ့ကိုတုံးနေရတယ်။ဆိုင်ရှင်တို့သိမရှိဘူး။ညနာကျတော့ဒီတိုင်းတည်းအငယ်ကြီးလေးမျိုးရယ်။ဘုတ်ကောင်တည်းလေးမျိုးရယ်။ငါဒီကောင်လေးအဲ့ဒီလိုဆိုင်ရှင်တို့သိမရှိဘူး
။ဒုက္ခတဲ့စကန်တွင်ဝုံးပြဝုံးလျှောဖြာနာသူတွေကိုကုသရေးမှာနေမည်လုံခြုံရေးချင်နေကြောင်းကျမရေးဝန်ထမ်းတွေတောက်ရောက်ဖို့အခက်အခဲရှိနေတယ်လို့လည်းဥစော်စော်သွန်းကပြောပါရယ်။
ကျွန်တော်တို့ဒီပြည်မရေးဟိုထက်နေပေါ့လေဒီအစိုးရကတော့သူတို့ကိုတော့ဖို့ညှိကြတယ်ဒါပေမဲ့လုံခြုံပိုင်းအဆိုင်အစီအစဉ်တွေကမရှိနေဘူး။မရှိနေတော့တချို့သခင်တွေကလည်းပဲတပူရီနဲ့နင်းနင်းဆက်ဆက်မှရှိတဲ့ခါကျတော့မတော်မလိုက်ကြဘူး။နောက်တစ်ခုကလက်မဆက်တွေကတော့လာခဲ့တယ်အခုကလုံးလုံးလည်းမှာကတပူရီကြတိမှတခုဖြစ်နိုင်နေဆိုတဲ့တို့ရှိတဲ့ကရှိနေတယ်
ရခိုင်ပြည်နယ်အတွင်းမှာမြမသမတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ဒီကနေ့မှလည်းမြောက်မြို့နယ်ဆက်မှာလက်နက်ကြီးပစ်ခတ်တံတွေကျန်းနေရဆဲဖြစ်ပြီးတိုက်ပွဲဖြစ်ပွားမှုကတော့အတိမပြုတ်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။2018နိုဝင်ဘာလကစပြီး2019ခုနှစ်ဒီကနေ့အထိနှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မောင်သောဘူတိတောင်ရတိတောင်ဘုံနကျုံမြို့နယ်တွေဘက်မှာစစ်ကြောင်စကန်66ခုရှိနေပြီးစစ်ရှောင်ဦးရေ 3,400 ကျော်ထိတိုးပွားနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်စုအစည်းအရုံးကနေစည်ရင်ထုတ်ပြန်ထားပါတယ်။ဒီထုတ်ခတ်တဲ့စကမ်းတွေဟာဒေသခံလူမှုဖွဲ့စည်းတွေကနေကူညီထောက်ပံ့နေရတာဖြစ်ပြီးဒီလိုကူညီပေးမှုတွေမှာလည်းအာဏာပိုင်တွေရဲ့ကန့်တတ်တာခံရတယ်လို့အကူအညီပေးရေးဆောင်ရွက်သူတွေကနေပြောပါတယ်ခင်ဗျာ။